မြန်မာနိုင်ငံမှာရိုက်တာသတင်းနောက်နှစ်ဦးကိုနှစ်ရှည်တောင်းတန်းချမှတ်အရေးယူထားတာဟာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေရုံသာမကဒေါ်ဆန်းစုကြည်ရဲ့ဂုဏ်သိက္ခာကိုပါကြာဆင်းစေကြောင်းနယူးယောက်အခြေစိုက် CPJ သတင်းများသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကမနေ့ကထုတ်ပြန်ခဲ့တဲ့ဒေါ်ဆန်းစုကြည်စီတိုက်ရိုက်အိတ်ဖွင့်ပေးစာမှာဝေဖန်ထောက်ပြခဲ့ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့ဒေါ်ဆန်းစုကြည်အနေနဲ့သတင်းလွတ်လပ်ခွင့်ကိုတန်ဖိုးထားကျင့်သုံးမယ်လို့မျှော်လင့်ကြောင်း CPJ အဖွဲ့က VOA ကိုပြောပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
American Chase site နာမည်ကျော်သတင်းစာကြီးတစ်စောင်ဖြစ်တဲ့ The Washington Post နဲ့ပူးပေါင်းလှုပ်ရှားတဲ့ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်မိတ်ဖက်လှုပ်ရှားမှုကိုစတင်တဲ့အနေနဲ့နိုဝင်ဘာလ26ရက်နေ့ထုတ် The Washington Post သတင်းစာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီကိုရေးသားတဲ့ CPJ ရဲ့အိတ်ဖွင့်ပေးစာကိုစတင်ဖော်ပြခဲ့တာပါ CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဂျိုဝဲဆိုင်မွန်ကဒေါက်ဆန်းစုကြည်စီကိုရေးသားထားတဲ့အိတ်ဖွင့်ပေးစာရဲ့အဓိကရည်ရွယ်ချက်နဲ့ပတ်သက်လို့ CPJ အာရှရေးရာညွှန်ကြားရေးမှူးစတီဗ်ဘတ်လာက VOA ကိုခုလိုပြောပါတယ
် The main message of the letter is
ဒီစာရဲ့အဓိကရွေးချက်ကကျင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့ Reuters သတင်းတော်နှစ်ဦးအ мян ဆုံးလွှတ်ပေးရေးဒေါ်ဆန်းစုကြည်အနေနဲ့ဆောင်ရွက်ဖို့ဖိအားပေးတာဖြစ်ပါတယ်။ယင်းတုန်းကတော့တရားရုံးမှာအမှုစစ်ဆေးနေဆဲဖြစ်လို့သူ့အနေနဲ့တိုက်ရိုက်ပါဝင်ပတ်သက်လို့မရပါဘူး။အခုတော့သူ့မှာလုပ်ပိုင်ခွင့်ရှိနေပါတယ်။ဒါကြောင့်လူငယ်ချမ်းသာခွင့်နဲ့လွှတ်ပေးဖို့သူ့ကိုတွန်းအားပေးတာဖြစ်ပါတယ်။
ဒီစာထဲမှာထောက်ပြထားတဲ့အချက်လက်တွေကိုဒေါက်ဆန်းစုကြည်အနေနဲ့လက်ခံနားထောင်နိုင်မယ်လို့လည်းမျှော်လင့်ကြောင်းစတီဗ်ဘတ်လာကဆိုပါတယ
်။ We hope she will. If we in one sense there's something new in the letter we're saying
သူနားထောင်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။စာထဲမှာလည်းသူ့ရဲ့ဂုဏ်သိက္ခာကိုဘလို့ထိခိုက်မှုတွေရှိနေလဲဆိုတာသူသိအောင်စူးစမ်းပြီးတော့တိုက်ရိုက်ပြောထားပါတယ်။သူ့အနေနဲ့ဒီသတင်းနောက်နှစ်ဦးဘာကြောင့်အ мян ဆုံးလွတ်တင်တယ်လဲဆိုတာကိုစာထဲမှာတင်ပြထားပါတယ်။ကျွန်တော်တို့ဟာဒီကိစ္စနဲ့ပတ်သက်ပြီးတော့ငြိမ်နေမှာမဟုတ်ပါဘူး။
မြန်မာနိုင်ငံအပါအဝင်အခြားကမ္ဘာနိုင်ငံတွေမှာသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေကိုစန့်ကျင်တဲ့လှုပ်ရှားမှုကို Washington Post သတင်းစာကြီးနဲ့အတူ CPJ တို့ပူးပေါင်းဆောင်ရွက်မှုကိုလည်း Steve Butler ကအခုလိုရှင်းပြပါဗျာ
This is the first publication related to
ဒေါ်ဆန်းစုကြည်စီကိုအိတ်ဖွင့်ပေးစာရေးသားမှုဟာလှုပ်ရှားမှုတစ်ခုအနေနဲ့စတင်လိုက်တဲ့ပထမဆုံးလို့ရပါနောက်ပိုင်းမှာလည်းသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့တခြားဖွဲ့စည်းတွေပါဝင်ရေးသားဖော်ပြမှုတွေရှိလာမှာပါ Washington Post သတင်းစာအနေနဲ့CPJ လို့အဖွဲ့အစည်းတွေနဲ့လက်တွဲပြီးတော့သတင်းလွတ်လပ်ခွင့်လှုပ်ရှားမှုပူးပေါင်းဆောင်ရွက်လိုတဲ့အတွက်အခုလိုလှုပ်ရှားမှုကိုစတင်တာဖြစ်ပါတယ
်။ဒေါက်ဆန်းစုကြည်စီကိုရေးသားထားတဲ့စာထဲမှာတော့ဒေါက်ဆန်းစုကြည်ဟာနေအကျဲချုပ်ဖြစ်15နှစ်ကြာထိမ့်သိမ်းခံခဲ့ရတယ်လို့စစ်တပ်အုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံဟာကမ္ဘာပေါ်မှာစင်စါအရှိဆုံးနိုင်ငံတွေထဲတစ်နိုင်ငံဖြစ်ခဲ့ကြောင်းအစအချီရေးထားပါတယ်။အဲဒီနောက်မှာတော့ဒေါက်ဆန်းစုကြည်လွတ်မြောက်လာခဲ့ပြီးမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းအသစ်စီရှောင်လန်းနိုင်ဖို့သူ့အနေနဲ့နိုင်ငံရေးနယ်ပယ်ထဲပြန်ပြီးဝင်ခွင့်ရခဲ့တယ်လို့သတင်းမီဒီယာတွေအနေနဲ့လည်းလွတ်လပ်ခွင့်ရခဲ့ပြီးကြောက်ရွံ့စရာမလိုပဲမြန်မာနိုင်ငံရဲ့အောင်မြင်မှုတွေစိန်ခေါ်မှုအခက်ခဲကိုပိုးပြီးလွတ်လပ်စွာနဲ့စတင်တင်ပြခွင့်ရခဲ့တယ်လို့စာထဲမှာရေးထားပါဗျ။နောက်ပြီး2015ခုနှစ်မှာဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်ပွဲကျင်းပခဲ့ပြီးဒေါက်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာခဲ့တယ်လို့သူဟာတကယ့်အာဏာရခေါင်းဆောင်ဆိုတာကိုလည်းကဘာကလက်ခံခဲ့တယ်လို့ဂျိုဝဲဆိုင်မွန်ကဆိုပါတယ်။ဒါပေမဲ့ဒီကနေ့အချိန်မှာတော့အဲ့ဒီလိုမျှော်လင့်ချက်နဲ့အကောင်းမြင်ယုံကြည်မှုတွေဟာပျောက်ကွယ်သလောက်ဖြစ်နေတယ်လို့စာထဲမှာဖော်ပြထားပါဗျ။ရိုက်တာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဆိုရင်ကိုလိုနီခေတ်ကပြထန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အရေးယူခံခဲ့ရတယ်လို့တစ်ချိန်တည်းမှာပဲအခြားသတင်းထောက်တွေဟာဆိုရင်လေဖိနှိပ်မှုဥပဒေတွေအောက်မှာထောင်ဒဏ်အချိန်မရွေးကြားခံနိုင်နေဆိုပြီးချင်းချောက်ခံထားရတယ်လို့ဆိုပါတယ်။အခုလိုအင်မတန်ဆိုးရွားတဲ့မှားယွင်းမှုတွေကိုအမှန်ဖြစ်အောင်ပြန်ပြီးတက်မှတ်ဖို့ဒေါက်ဆန်းစုကြည်ကိုမေတ္တာရက်ခံကြောင်း CPJ အမှုဆောင်ညွှန်ကြားမှု Joel Simon ကဆိုပါတယ်။ဒီမှားယွင်းမှုတွေဟာမြန်မာနိုင်ငံကိုလည်းအလွန်ပဲထိခိုက်စေတဲ့အပြင်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်လွတ်မြောက်ရေးနဲ့ဒီမိုကရေစီရေးချန်ပီယံဆိုတဲ့ဒေါက်ဆန်းစုကြည်ရဲ့ဂုဏ်သိက္ခာကိုလည်းကြာဆင်းစေတယ်လို့စာထဲမှာအလေးနဲ့ဖော်ပြထားပါတယ်။ဒါ့အပြင်အစိုးရအာဏာပိုင်တွေရဲ့ဖိနှိပ်မှုကြောင့်ထိခိုက်ညစ်နာမှုတွေအကြောင်းဒေါက်ဆန်းစုကြည်ကိုယ်တိုင်ကြမ်းတစောင်းလို့လေ့လာပြုစုရေးသားထားတဲ့ Freedom From Fear ကြောင်းယုံခြင်းမှကင်းဝေးရေးစာအုပ်မှာအာဏာကသာအကျင့်ပြတ်လက်စားတာမဟုတ်ပဲအကြောက်တရားကလည်းအကျင့်ကိုပြပြစေတယ်လို့ဒေါက်ဆန်းစုကြည်ရေးသားခဲ့တဲ့အချက်ကို CPJ ရဲ့စာထဲမှာထောက်ပြထားပါတယ်။ကိုယ်တိုင်ရေးခဲ့တဲ့မူကျင့်ဝတ်နဲ့အညီဒေါက်ဆန်းစုကြည်အနေနဲ့လက်တွေ့ကျင့်သုံးနေထိုင်ပြီးကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုလူငိမ့်ချမ်းသာခွင့်ပေးဖို့သမရဥဝင်းမြင့်ကိုမေတ္တာရက်ခံပန်ကြားလိမ့်မယ်လို့မျှော်လင့်ကြောင်း CPJ ရဲ့အိတ်ဖွင့်ပေးစာမှာရေးသားထားပါတယ်။ ဒီတော့တွင်သတင်းမီဒီယာတွေရဲ့ယက်တီချက်ကဏ္ဍနဲ့ပတ်သက်လို့ဝေဖန်တဲ့အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်တော်မှာပြုလုပ်တဲ့မြန်မာသတင်းမီဒီယာကောင်စီနဲ့ညစာစာပွဲအခမ်းအနားမေးခွန်းပြောကြားရမှာမေးခွန်းထုတ်ခဲ့ပါရရှင်။